င်္ဂလာပါ။ကျွန်တော်ကတော့ကိုရရဖြစ်ပါတယ်။ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။လောကမှာလူရယ်လို့အသက်ရှင်လာကြတဲ့အခါအပြစ်နဲ့ကင်းတဲ့သူတယောက်မှရှိမှာမဟုတ်ပါဘူး။အပြစ်ဆိုတာရှောင်လွှဲလို့လည်းမရနိုင်ပါဘူး။အပြစ်ဟာလောကမှာတကယ်ဖြစ်ပျက်နေတဲ့အရာပဲဖြစ်ပါတယ်။လူသားတွေရဲ့နေ့စဉ်အသက်တာမှာတကယ်ကိုတွေးရှိနေတဲ့အရာလည်းဖြစ်ပါတယ်။လူသားတွေဟာအပြစ်ကိုစီပြုကြပေမဲ့လည်းပြုတဲ့အပြစ်တွေကတော့တယောက်နဲ့တယောက်မတူညီကြပါဘူးမတူညီတဲ့အပြစ်တွေကိုပြုတဲ့လူသားတိုင်းဟာအပြစ်သားများပဲဖြစ်ကြပါတယ်ဒါအပြင်လူသားတွေဟာဆိုလို့ရှိရင်အပြစ်နဲ့ပတ်သက်ပြီးတော့ခံယူချက်နဲ့နားလည်ပုံချင်းလည်းမတူညီကြပါဘူးဒါကြောင့်ဒီကနေ့အစီအစဉ်မှာတော့တမန်ကျမ်းစာကဖော်ပြတဲ့အပြစ်နဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဖြစ်နေပတ်သက်လို့ဂရိဘာသာစကားနဲ့ဟာမာရှားဆိုပြီးတော့သုံးလုံးထားတာကိုတွေ့ရမှာဖြစ်တယ်။ဟာမာရှားဆိုတဲ့ဂရိစကားလုံးရဲ့မူရင်းအဓိပ္ပာယ်ကတော့ပြစ်မှတ်ကိုလွှဲချော်ခြင်း၊ပန်းနိုင်ကိုလွှဲခြင်းလို့အဓိပ္ပာယ်ရပါတယ်။ဟာမာရှားဟာဆိုလို့ရှိရင်ကျမ်းစာမှာအဓိကကြားတဲ့စကားလုံးဖြစ်ပြီးတော့ရှင်ပေါလုရေးထားတဲ့ကျမ်းစာဆောင်များမှာအကြိမ်ပေါင်း60အထိပါရှိပါတယ်။ဂရိဂဏဝင်စာပေမှာဟာမာရှားဆိုတဲ့အဓိပ္ပာယ်ကိုကြဆုံးခြင်းလို့ဖော်ပြထားပါတယ်။အဲ့ဒီအဓိပ္ပာယ်ကိုအစွဲပြုပြီးတော့ဟာမာရှားကိုတမန်ကျမ်းစာမှာပြစ်မှတ်ကိုလွှဲချော်ခြင်းပန်းနိုင်ကိုလွှဲချော်ခြင်းအဖြစ်သုံးနှုန်းထားပါတယ်။ဒါကြောင့်အပြစ်ဆိုတဲ့ဟာမာရှားကိုလမ်းလွှဲခြင်းပန်းနိုင်လွှဲချော်ခြင်းဥတ္တရာသို့မရောက်ခြင်းဖြစ်တဲ့အကြောင်းတမန်ကျမ်းစာမှာတွင်တွင်ထားပါတယ်။တမန်ကျမ်းစာမှာအပြစ်အကြောင်းကိုတိုက်ရိုက်မရေးဘဲအပြစ်ဖြစ်စေတဲ့အရာကိုသာဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်ဟာမာရှားဆိုတာအပြစ်ကိုဖြစ်စေတဲ့အရာများကိုဖော်ပြထားသောစကားလုံးပဲဖြစ်ပါတယ်။အပြစ်ဆိုတာလူလောကကမ္ဘာမှာအမှန်တကယ်ဖြစ်ပျက်နေတဲ့အရာပဲဖြစ်ပါတယ်။အပြစ်ဆိုတာအနာရောဂါဖြစ်သလိုမျိုးပျောက်လိုက်၊နာလိုက်၊တနည်းအားဖြစ်ပြီးတော့တခြားနေရာမှာမဖြစ်တဲ့ပုံစံမျိုးမဟုတ်ပါဘူး။နေရာတိုင်းမှာဖြစ်ပျက်တတ်တဲ့အရာပဲဖြစ်တယ်။လူသားတွေရှိတဲ့နေရာတိုင်းမှာအပြစ်ရှိနိုင်ပါတယ်။ဒါကြောင့်အပြစ်ဆိုတာသဘာဝတရားပဲဖြစ်ပါတယ်။အပြစ်ဟာလူသားအလုံးကိုအုပ်ဆိုးပြီးလွှမ်းမိုးနိုင်တဲ့တကူရှိပါတယ်။လူသားတွေဟာအပြစ်ရဲ့အုပ်ဆိုးခြင်းအောက်မှာအသက်ရှင်ရတဲ့အတွက်အပြစ်ကိုပြုကြခြင်းပဲဖြစ်ပါတယ်။လူသားတိုင်းဟာဆိုလို့ရှိရင်အပြစ်ရဲ့ကြေးကျွန်းအပြစ်ရဲ့အုပ်ဆိုးခြင်းကိုခံရတဲ့တဒဝါများပဲဖြစ်ကြပါတယ်။ရှင်ပေါလုကဘယ်လိုဆိုထားသလဲဆိုရင်ပြည့်ညတ်တရားသည်အဖြစ်အကြောင်းကိုတွင်တွင်ပေးပါသည်လို့ရှုမြင်ပါတယ်ဆိုပြီးတော့ယောမ3:20မှာဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်အဖြစ်ကိုအဖြစ်ဖြစ်မှန်းဖော်ထုတ်ပြပါမှအဖြစ်ဆိုတာအဖြစ်ဖြစ်ကြောင်းသိလာမှာဖြစ်ပါတယ်အဖြစ်ကိုအဖြစ်မှန်းမဖော်ပြပါကလူသားဟာဆိုလို့ရှိရင်မသိဘဲနဲ့အဖြစ်ကိုပြုနိုင်ပါတယ်ပြည့်ညတ်တရားဆိုလို့ရှိရင်အပြစ်ရဲ့အကြောင်းကိုတွင်တွင်ပေးပါတယ်။ဒါပေမဲ့လို့ပြည့်ညတ်တရားဟာအပြစ်ကိုဖြေလွတ်နိုင်ခြင်းမရှိပါဘူး။အပြစ်ရဲ့အကျိုးဆက်ဟာအမှန်တရားကိုပြောင်းလဲခံယူတတ်ဖို့မလိုလားပဲစိတ်နှလုံးကိုမာကျော်စေတတ်ပါလေ။အပြစ်ရဲ့အဖို့ကဒါမှမဟုတ်အကျိုးဆက်ဆိုတာတည်ခြင်းတရားပဲဖြစ်ပါတယ်။တည်ခြင်းဆိုတာကိုယ်ခန္ဓာတည်ခြင်းနဲ့ဝိညာဉ်ရေးရာတည်ခြင်းဆိုပြီးနှမျိုးစလုံးကိုဆိုလိုပါတယ်။အဖြစ်ဆိုတဲ့အရာကိုဖော်ပြရရင်ဖြင့်နံပါတ်1တစ်ချက်အနေနဲ့ဖျားသခင်ကိုမထီမဲ့မြင်ပြုခြင်းသည်လမ်းလွဲခြင်းဖြစ်ပြီးတော့အဖြစ်ပဲဖြစ်ပါတယ်။ဖျားသခင်ကိုမထီမဲ့မြင်ပြုမိပါကအဖြစ်ကျူးလွန်ခြင်းဖြစ်ပါတယ်။နံပါတ်2တစ်ချက်အနေနဲ့မုသာစကားဆိုခြင်းသည်လည်းအဖြစ်ပဲဖြစ်ပါတယ်။မုသာစကားဟာအမှန်ကိုလိလူရှုပြီးတော့အမားကိုအမှန်ဖြင့်ပြောဆိုခြင်းပဲဖြစ်ပါတယ်။မာယွန်းတဲ့အရာကိုပြောဆိုပြုမှုခြင်းဟာအပြစ်ပဲဖြစ်ပါတယ်။နံပါတ်3တစ်ချက်အနေနဲ့လိုချင်တက်မှတ်တဲ့ရမျက်မီးပဲဖြစ်ပါတယ်။လိုချင်တက်မှတ်ခြင်းလို့ဆိုတဲ့အခါမှာသူတစ်ပါးရဲ့အဥ္စာကိုဆွဲလန်းခြင်းမျိုးပဲဖြစ်ပါတယ်။နံပါတ်4တစ်ချက်အနေနဲ့ကတော့ပြညတ်တရားကိုမလိုက်နာခြင်းပဲဖြစ်ပါတယ်။ပြညတ်တရားဟာအပြစ်ကနေမကယ်နိုင်ပေမဲ့လည်းအပြစ်မပြုမိဖို့ရန်ထင်းချောင်းပြတဲ့အကြောင်းကိုဓမ္မသစ္စာမှာဖော်ပြထားပါတယ် အပြစ်ပြုခြင်းဆိုတာမှာဖျားသခင်ရဲ့အလိုတော်အတိုင်းအသက်မရှင်ပဲမိမိလိုရင်ဆန္ဒအတိုင်းလိုက်လျှောက်အသက်ရှင်ခြင်းပဲဖြစ်ပါတယ်။နံပါတ်5တစ်ချက်အနေနဲ့ကတော့အသက်တာမှာမတရားပြုခြင်းဖြောင့်မတ်မှုမရှိခြင်းတို့ဟာဆိုလို့ရှိရင်အဖြစ်ပဲဖြစ်ပါတယ်။တရားမျှတခြင်းနဲ့ဖြောင့်မတ်ခြင်းတို့ရဲ့ဓမ္မရည်ရအနှစ်အဓိပ္ပာယ်ကတော့ဖျားအပေါ်မှာသော၎င်းလူသားအချင်းချင်းအပေါ်မှာသော၎င်းဆက်ဆံတဲ့အခါမှာပြုသည့်ဤအတိုင်းပြုခြင်းကိုဆိုလိုခြင်းပဲဖြစ်ပါတယ်။အရှိကိုအရှိအတိုင်းအမှန်ကိုအမှန်အတိုင်းမဖုံးကွယ်ပဲဆက်ဆံပြုမှုခြင်းတို့ကိုဖြောင့်မတ်ခြင်းနဲ့တရားမျှတခြင်းလို့ဖော်ပြထားပါတယ်။နံပါတ်6တစ်ချက်အနေနဲ့ကတော့လူအမြင်နဲ့အဆုံးမြတ်ချက်ချခြင်းပဲဖြစ်ပါတယ်။ဒီလောကမှာလူတူးတယောက်ရဲ့တန်မှုကိုတတ်မှတ်တဲ့အခါမှာလူအမြင်အားဖြင့်ဆုံးဖြတ်တတ်ကြပါတယ်။အဲ့ဒီလိုဆုံးဖြတ်တတ်တဲ့အခါမှာမာယွင်းမှုတွေရှိတတ်ပါတယ်။လူအမြင်အားဖြင့်လူတန်မှုကိုဆုံးဖြတ်တတ်မှတ်ခြင်းဟာဆိုလို့ရှိရင်အပြစ်များစွာပါဝင်တတ်ပါတယ်။အပြစ်ဟာလူသားတိုင်းနဲ့မလွတ်ကင်းတဲ့အပြင်လူရဲ့အတ္တကိုအုပ်ဆိုးတဲ့တကိုးပဲဖြစ်ပါတယ်။အဲ့ဒီလိုလူသားတွေကိုအုပ်ဆိုးနေတဲ့အဖြစ်ကိုခရစ်တော်ဟာလူသားများအတွက်ဘလို့ဆောင်ရွက်ခဲ့တယ်ဆိုတာကိုဓမ္မသစ်ကျမ်းမှာဖော်ပြထားပါတယ်။လူသားတွေကိုအပြစ်ကနေကယ်ချွတ်ကယ်တင်ဖို့လိုအပ်တဲ့အခြေအနေရောက်လာတဲ့အခါမှာခရစ်တော်ဟာအပြစ်တရားမှလူသားတွေကိုကယ်တင်တော်မူခဲ့ပါတယ်။ခရစ်တော်ဟာသူ့ရဲ့အသက်တန်ဖိုးတစ်ခုလုံးကိုအပြစ်မှကယ်တင်ရန်ပေးဆက်ခဲ့ပါတယ်။ခရစ်တော်အားဖြင့်လူသားများရဲ့အပြစ်တွေကိုဆေးကြောတန့်စင်ပေးခဲ့ပါတယ်။စေကြောခြင်းလို့ဆိုတဲ့အခါမှာလူသားတွေဟာအဖြစ်ကင်းစင်တယ်လို့ဆိုလိုခြင်းမဟုတ်ဘဲနဲ့ဖယားသခင်ရဲ့စိတ်နှလုံးမှာရှိတဲ့လူရဲ့အဖြစ်ကိုစေကြောခြင်းသာဖြစ်ပါတယ်။လူတွေဟာခရစ်တော်အားဖြင့်အပြစ်ရဲ့အုပ်ဆိုးခြင်းမှလွတ်မြောက်ခွင့်ရရှိခဲ့ပါတယ်။လွတ်မြောက်ခွင့်ရရှိတဲ့ဆိုတဲ့အခါမှာလူသားများရဲ့ရွေးချယ်ပိုင်ခွင့်ကိုရှင်သန်စေခြင်းပဲဖြစ်ပါတယ်။ဒီနေရာမှာအဖြစ်ရဲ့ချီတောင်ခြင်းကနေပြီးတော့လွတ်မြောက်လို့ရှိရင်ခရစ်တော်ကိုအရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြင့်အစားပြုပြီးတော့အမှန်တရားကိုသိရှိပြီးအမှန်တရားတိုင်းလိုက်လျှောက်ဖို့လိုအပ်ပါတယ်။ခွင့်လွှတ်ခြင်းရဲ့သဘောတဘာဝမှာလုံးဝတန်ဆင်ခြင်းအဖြစ်ကင်းစင်ခြင်းမျိုးမဟုတ်ဘဲအဖြစ်များစွာရှိနေလျက်နဲ့အဲ့ဒီအဖြစ်နဲ့အမားကိုဥပိ္ပခာပြုပြီးတော့အဖြစ်မရှိအမားမရှိသောသူကဲ့သို့လက်ခံခြင်းမျိုးပဲဖြစ်ပါတယ်။ဒါကြောင့်ခွင့်လွှတ်ခြင်းမှာအမားများကိုခွင့်လွှင်ခြင်းမျိုးမဟုတ်ဘဲအမှန်ဘက်သို့ဥလဲလာစေခြင်းပါဝင်ပါတယ်။ဖော်ပြခဲ့တဲ့အပြစ်နဲ့သက်ဆိုင်တဲ့အချက်တွေအားသို့ကျမ်းစာမှာဖော်ပြထားတဲ့အပြစ်ဆိုင်ရာသွန်သင်ချက်များပဲဖြစ်ပါတယ်။တနည်းအားဖြင့်တမန်ကျမ်းစာရဲ့အပြစ်နဲ့ပတ်သက်သောအမြင်လဲဖြစ်ပါတယ်။တမန်ကျမ်းစာရဲ့သွန်သင်ချက်ကိုဖော်ပြရတဲ့အကြောင်းကတော့မိမိရဲ့အတ္တတာကိုစမ်းသပ်ဖို့ဖြစ်ပါတယ်။ဒီတမန်ကျမ်းစာရဲ့သွန်သင်ချက်ကိုအခြေပြုပြီးမိမိပဝန်းကျင်မှာဖြစ်ပျက်နေတဲ့အရာများကိုတုံ့ပြန်နိုင်ရန်လိုအပ်ပါတယ်။ဒါကြောင့်လဲဒီကနေ့မှာတမန်ကျမ်းစာကနေဖော်ပြပေးထားတဲ့အဖြစ်နဲ့ပတ်သက်တဲ့သွန်သင်မှုများကိုဖော်ပြပေးလိုက်ပါတယ်။အားလုံးပေါ်ဖျားရှင်ကောင်းကြီးပေးပါစေ။လူသားတိုင်းအပြစ်များမှလွတ်ကင်းနိုင်ကြပါစေ။
Oh, 谁开